မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့သူတွေကိုအကာအကွယ်ပေးပါလို့အမေရိကန်ပြည်ထောင်စုနဲ့ဥရောပတမကတို့ကနေတိုက်တွန်းနေချိန်မှာပဲပြည်တွင်းကာယယောဂတတိယလှိုင်းမှာယောဂတိုက်ဖြတ်ရေးအတွက်ပါဝင်ဆောင်ရွက်ခဲ့သူတွေဟာဘာတွေကိုရင်ဆိုင်နေရပါလဲ၊စိန်ခေါ်မှုအကြောင်းအရာတွေကဘယ်လိုအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမတ်ခွာညိုကပြောပြပေးပါရှင်။
မြန်မာနိုင်ငံနဲ့ကမ္ဘာတစ်ဝှမ်းကလူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့သူတွေကိုကျေးဇူးတင်အသိမှတ်ပြုတဲ့အကြောင်းနဲ့အထင်ကြီးလေးစားကြောင်းမနေ့ကကြားရောက်ခဲ့တဲ့ကမ္ဘာလူသားချင်းစာနာထောက်ထားရေးအထိမ်းအမှတ်နေ့မှာအမေရိကန်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံမှာကိုဗစ်ကပ်ပြီးအပြင်ဖေဖော်ဝါရီလ၁ရက်စစ်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအကြက်တဲကြားလူသားချင်းစာနာမှုအကူအညီပေးနေသူတွေပို့ပြီးတော့ခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထုတ်ပြန်ခဲ့ပါတယ်။အမေရိကန်နဲ့ EU ရဲ့ထုတ်ပြန်ချက်တွေမှာအကူအညီဆောင်ရွက်ပေးနေသူတွေရဲ့လုံခြုံရေးဘေးကင်းဖို့နဲ့သူတို့ကိုပြစ်မှတ်မထားဖို့တတိပေးထားပါတယ်။အာဏာရှင်စန့်ကျင်ရေးလှုံ့ဆော်မှုမှာကျန်းမာရေးဝန်ထမ်းတွေတော်တော်များများပါဝင်ခဲ့ပြီးပြည်ရင်းကပ်ဘေးကြုံတွေ့ချိန်မှာကျန်းမာရေးဆောင်ရှားမှုပေးနိုင်မှုဟာအရင်ကိုဗစ်လှိုင်းတွေကထက်စာရင်ရော့ကျခဲ့ပါတယ်။ဒီလိုအချိန်မှာပရဟိတဆောင်ရွက်ပေးနေတဲ့ဆရာဝန်တွေနဲ့စေတနာဝန်ထမ်းတွေအကြမ်းဖက်ဖမ်းဆီးခံရတဲ့အခြေအနေတွေလည်းရင်ဆိုင်ခဲ့ရပါတယ်။ကိုဗစ်လူနာတွေကိုအခမဲ့ကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုဖမ်းဆီးခေါ်ဆောင်တဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့နိုင်ငံတကာအကူအညီတွေနဲ့ဖြည့်ရှင်းပေးနိုင်ဖို့ကိုစေရနာဝန်ထမ်းတဦးကတော့မျှော်လင့်နေပါတယ
်။လုံးဝကိုကျွန်တော်လက်ခံနိုင်တာမရှိတဲ့အရာပေါ့နော်။ဒီလိုကနေဒီလိုကိုသွားနေတဲ့အနေအထားမျိုးမှာဒီလိုမျိုးပုံစံမျိုးနဲ့ကျွန်တော်တို့လာကြတော့မှချိန်ချောက်ပြီးတော့မှဒီလိုဆန်းစည်းနေတဲ့အနေအထားမျိုးကတော့လုံးဝဖြစ်တင်တာမဟုတ်ဘူးပေါ့နော်။ဟုတ်။အဲဒီတော့နေမယ်ကျွန်တော်တောင်းဆိုလို့ကနိုင်ငံတကာအကူအညီတွေနဲ့ပေါ့နော်။ဒီချိန်ဆက်ဆောင်ရပြီးတော့မှဒါမျိုးကိုဝင်ရောက်ဖြည့်ရှင်းပေးတဲ့အနေအထားမျိုးမှာပေါ့နော်။အဲဒါလေးကိုတော့ကျွန်တော်ကျွန်တော်ကျွန်တော်ရှိအောင်ဟုတ
် CDM လှုပ်ရှားမှုမှာပါဝင်ပေမဲ့ကပ်ဘေးကြုံလာရတဲ့အချိန်မှာလူနာတွေကိုအခမဲ့ကျန်းမာရေးစောင့်ရှောက်ပေးသူတချို့ဖမ်းဆီးအမှုဖွင့်ခံရတဲ့ဖြစ်စဉ်တွေရှိနေသလိုတချို့ပရာဟိတအဖွဲ့တွေအနေနဲ့လည်းမတူညီတဲ့အခက်အခဲတွေကိုရင်ဆိုင်နေရပါတယ်။အရင်ကထက်စာရင်အာဏာသိမ်းပြီးချိန်မှာကြုံနေရတဲ့ကပ်ယောဂတတရားလိုက်မှာပါဝင်ကူညီပေးနေသူတွေဟာသူတို့ရဲ့လုံခြုံရေးအတွက်သတိထားနေရသလိုအလှူရှင်တွေနည်းလာလို့ပစ္စည်းကိရိယာလိုအပ်ချက်တွေလည်းရှိနေပါတယ်။ကိုတူကိုရာစနစ်နဲ့ကပ်ယောဂတိုက်ဖြတ်ရမှာပါဝင်ကူညီပေးနေတဲ့ဆရာတော်တစ်ပါးကလည်းလက်တလောမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုမိန့်ပါတယ်
။တယောမှာဆိုရင်တော့နာမည်တော့ပြောတော့ပါဦး။ခုနှစ်ရက်မပြည့်တဲ့နောက်တလောင်းသွားတယ်။ခုနှစ်ရက်မပြည့်တဲ့နောက်တလောင်းသွားကြတယ်။အဲ့လိုရှင်ယူဆွဲအယူဆရရှိနေတဲ့ယွာတွေမှာပုံပုံလို့ဒီအန်ဖီနဲ့ကားတွေဝင်လို့လူတည်တာပါဆိုပြီးတော့အဲ့လိုတချို့ရွာတွေမှာကားတွေတောင်မှဝင်ခွင့်မပေးဘူးဖြစ်နေတယ်။ Rider ဖွဲ့တွေက ICRC ကလူတန်းပေးတဲ့ Dead Body 8 Green နဲ့စနစ်တကျထုတ်ပေါ်ပြီးတော့အဲဒီဥစ္စာကိုတက်ဆိုင်ရနေရာကြီးမှာပြီးကြကြတယ်။ Rider ရဲ့အဲ့အတွက်ကတော့ Cargo ရေးပစ္စည်းတွေအရင်ရှားပါနေတယ်။ PP Mask တို့လက်အိတ်တို့95တို့အဲ့ဟာမျိုးလေးကျတော့ဒီပရိဒါတင်းတွေတော့ကိုအရန်လိုအပ်နေတယ်။အဲ့ဒါတော့ဘုံဘုံလိုကြုံတွေ့နေရတဲ့အခက်အခဲတွေတွေပေါ့နော်
။ကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့စေတနာဝန်ထမ်းတွေကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဖိတ်ခေါ်ထားပါတယ်။ဒါအပြင်ကျန်းမာရေးဝန်ထမ်းတွေစိုးရိမ်ကြောက်ကြမှုမရှိဘဲလုပ်ငန်းခွင်ပြန်လည်ဝင်ရောက်ဖို့စစ်ကောင်စီကတိုက်တွန်းထားပါတယ်။တချိန်တည်းမှာပဲကျန်းမာရေးဝန်ထမ်းတွေနဲ့ဆရာဝန်တို့ဖမ်းဆီးခံနေရဖမ်းဝရမ်းထုတ်ခံထားရဆဲဖြစ်ပြီးကြံသူတွေဟာလည်းအဖမ်းခံရမယ့်အရေးစိုးရိမ်နေကြရတဲ့အနေအထားမှာရှိနေဆဲဖြစ်တယ်လို့ပရဟိတအကူအညီပေးနေသူတွေကပြောနေကြပါတယ်ရှင်။